လာရုစ်နိုင်ငံအတိုက်ခံခေါင်းဆောင်တူဖြစ်တဲ့မာရီယာ ကိုစ်နီကိုဗာကိုအိမ်နီးချင်းယူကရိန်းနိုင်ငံဘက်ထွက်ခွာဖို့ကြိုးစားတဲ့အချိန်အင်္ဂါနေ့အစောပိုင်းမှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့ဘယ်လာရုစ်နယ်ဇက်တာဝန်ရှိသူတွေကပြောပါတယ်။ကိုစ်နီကိုဗာကတခြားအတိုက်ခံအဖွဲ့ဝင်အန်တွန်ရူနန်ခေါဖ်နဲ့အီဗန်ခရက်ဆော့ဖ်တို့နှစ်ဦးနဲ့အတူထွက်ခွာလာတာဖြစ်ပြီးကျန်တဲ့ဦးကတော့ယူကရိန်းဘက်ကိုဝင်ရောက်သွားခဲ့ကြတဲ့တက်ဆိုင်တောင်းဝန်ရှိသူတွေကပြောပါရယ်ကိုစနီကိုဗာကိုမင်းစ်မြို့မှာထိန်းသိမ်းထားတယ်လို့သတင်းတွေထွက်လာပြီးသူ့ကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာကိုထုတ်ဖော်ပြောဆိုဖို့ဘီလာရုစ်သမ္မတအလက်ဇန်ဒါလူရှန်ကိုကိုဂျာမနီနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုခဲ့ပါရယ်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတက်တန်းရှိကြနေပြီဖြစ်တဲ့သမ္မတလူရှန်ကိုကသူ့အနိုင်ရကြောင်းကြေညာပြီးတဲ့နောက်သူ့ကိုယာယီကနှုတ်ထွက်ပြီးကိုနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်နေခဲ့တာပါအဓိကအတိုက်ခံခေါင်းဆောင်စစ်လာနာစီဟန်နူခါယာကတော့ရေကောက်ပွဲပြီးကြတဲ့ကသူ့လုံခြုံရေးအတွက်လေတူရေးမြန်နိုင်ငံကိုထွက်ခွာသွားခဲ့တာဖြစ်ပါရဲ့ရှင်။